ပင်နိုင်ငံမှာ COVID-19 ကူးစက်မှုတိုးလာနေတဲ့အတွက်ထိန်းချုပ်နိုင်အောင်ကန့်သတ်မှုအစ်စ်တွေကိုချမှတ်လိုက်ပြီးနိုင်ငံတော်အရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။ဥရောပတန်ဖိုးနဲ့ပြင်သစ်မှာဒီကာယောဂါရဲ့ဒုတိယလှိုင်းခံကိုပြင်းပြင်းထန်ထန်ခံစားနေရတာလက်တွေ့ဖြစ်ပြီးလွန်ခဲ့တဲ့အခြေအနေအောက်မှာရောက်နေတယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ကတနင်္လာနေ့နိုင်ငံကိုပြောကြားတဲ့မင်ကွန်းမှာပြောပါတယ်။ American John Hopkins တက္ကသိုလ်စစ်တမ်းရစပိန်မှာရောပြင်းထန်မှာပါ COVID-19 ကူးစက်ခံသူတသန်းကျော်လာပြီဖြစ်ပြီးဒါကိုထိန်းချုပ်ဖို့နှစ်နိုင်ငံစလုံးကညမထွက်ရအမိန့်တွေထုတ်ပြန်ထားတာဖြစ်ပါတယ်။တနင်္လာနေ့မှာတော့ Latin America ဒေသရင်းနိုင်ငံတနင်္ဂနွေဖြစ်တဲ့ Colombia မှာပါဒီယောဂကုဆက်ခံသူတသန်းကျော်ဖြစ်သွားပြီးဒီယောဂကုဆက်ခံသူတသန်းကျော်သွားတဲ့ American, India, Brazil, Russia, Argentina, Spain တို့ပြီးရင်အထမမြောက်နိုင်ငံဖြစ်လာပါတယ်။